Kawaii uti jo bojo muji meyong lai India khi se ma si e da maka. Na nangan pomo nika sasan yi tuta la bo to India baka miyo len thare jang India miya ma sasan yi chuan jen duri ka tong da jabare bojo muji meyong lai ha. India ye nangan yi si yi thai paing gao zong ni ne tuisong ma phe taro tu wo nangan no ji ke phi India ka gongpi ukaan na li ne chozo bo si zhen thabare ma in jen nangan api song wo dien piya piwa li mek meh.
ကြားခဲ့ရတဲ့အတန်ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်နေတက်မတော်ချစ်ချီကိုယ်စားလှယ်အဖွဲ့ကိုအိန္ဒိယဆီဦးစီးချုပ်ဘီပင်ရာဝစ်ကဇူလိုင်လ9ရက်ဂါယာမြို့ကအလုပ်တင်ပို့တင်တန်းကြောင်းစင်ပွဲမှာအိန္ဒိယရိုးရာကနေဂုံဖြူအခန့်ခဲ့တာဖြစ်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယရေးတက်နဲ့လေတက်ဦးစီးချုပ်တို့လည်းလိုက်ပါသွားခဲ့ပြီးဇူလို ီးစဉ်တွင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီ၊ကာကွယ်ရေးဝန်ကြီးအာရွန်ဂျိတ်လီ၊အမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗယ်ဒိုနဲ့ဇူလိုင်လ14ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့အိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်အမေရိကန်ပြည်ထောင်စုဂျွန်ဟော့ပကင်းစ်တက်သူရဲ့နိုင်ငံတကာလေ့လာရေးဌာနအစိမ့်မြင့်သုတေသီဗိုက်ကရမ်နေရူးကအခုလိုပြောပါတယ
်။ Trip to India does have some significance because India is
အခုအိန္ဒိယခီးစဉ်မှာထူးခြားမှုတစ်စုံတစ်ခုတော့ရှိနေပါတယ်။ဘာကြောင့်လဲဆိုတော့အိန္ဒိယဟာမြန်မာနိုင်ငံရဲ့ထွတ်ပေါက်ကြီးမားတဲ့အိန္ဒိယနိုင်ငံဖြစ်ပါတယ်။နောက်ဒေတာတွေမြန်မာအပါအဝင်တခြားကိစ္စတွေမှာတရုတ်ရဲ့ပါဝင်ပတ်သက်မှုအပေါ်မှာအိန္ဒိယကနှစ်ပေါင်းအတန်ကြာကလေးကစိုးရိမ်မှုတွေရှိခဲ့ပါတယ်။နောက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလည်းအလေးထားပြီးတော့ကော်စောနီခင်ကြိုဆိုဖို့ရှိပါတယ
်။ဒါ့အပြင်လက်ရှိမှာမြန်မာရဲ့အိန္ဒိယချင်းနှစ်နိုင်ငံဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးဟာလည်းလွန်ခဲ့တဲ့သုံးဘက်ကစပြီးတင်းမာလျက်ရှိပါတယ်။ဘူတန်နိုင်ငံဒေါကလန်ကုန်းမြေမြစ်ဒေသမှာတရုတ်ကလမ်းဖောက်လုပ်မှုကြောင့်အိန္ဒိယရဲ့အကူအညီကိုဘူတန်ကတောင်းခံခဲ့တဲ့အတွက်တရုတ်နဲ့အိန္ဒိယကြားဆက်ဆံရေးတင်းမာခဲ့တဲ့အတွက်ကြောင့်လည်းအိန္ဒိယအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားတဲ့အကြောင်းဗိုက်ကရမ်နေရူးကထောက်ပြပါတယ်။မြန်မာနဲ့ဆက်ဆံရေးမှာစီးရေးအရသာမကနှစ်နိုင်ငံအနီးကပ်ဆက်ဆံရေးပုံမိုတိုးမြင့်ဖို့အိန္ဒိယဘက်ကစိတ်အားထက်သန်နေတာကိုလည်းတွေ့ရကြောင်းဗိုက်ကရမ်နေရူးကအခုလိုပြောပါတယ
်။ Not just that India hopes to sellarmaments and equipment to Myanmar, but that India wants to make sure that Myanmar knows.
India ဘက်ကမြန်မာနိုင်ငံကိုစီးရေးဆိုင်ရာလက်နက်ပစ္စည်းတွေရောင်းချဖို့တခုတည်းမျှော်လင့်ထားတာမဟုတ်ပါဘူး။ India ဟာမြန်မာရဲ့အကူအညီတွေကိုထောက်ပံ့ပေးနိုင်တဲ့အိန္ဒိယနိုင်ငံဖြစ်တယ်ဆိုတာကိုလည်းမြန်မာခေါင်းဆောင်တွေကိုပြကျင်နေတာပါ။ဆက်ဆံရေးတိုးမြင့်ဖို့ India ဘက်ကကြိုးပမ်းနေတဲ့အချက်ထဲမှာအနောက်မြောက်ချမ်းမှာနှစ်နိုင်ငံနယ်စပ်ကိုဖြတ်ပြီးတော့အဝေးပြေးလက်မကြီးတိဆောက်နေတာမျိုးလည်းပါဝင်ပါတယ်။အခုဆိုရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အလေးပတ်ခီးစဉ်မျိုးရှိပါတယ်။နောက်ထပ်ပြီးတော့လည်းနှစ်နိုင်ငံအနီးကဆက်ဆံရေးတိုးမြင့်ဖို့အိန္ဒိယကကြိုးစားသွားမှာဖြစ်ပါတယ်
။အိန္ဒိယနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာလုံခြုံရေးအကျိုးစီးပွားပါဝင်နေကြောင်းအိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်
။အခုတခါအခုအချိန်တွေကတော့အပြောင်းလဲနိုင်ငံတကာခင်းကျင်းတဲ့ဒေတာတော်ခင်းကျင်းအပြောင်းလဲတစ်စုံတရာတော့ရှိတယ်။ရှိတဲ့ချိန်မျိုးမှာပမာနိုင်ငံတက်မတော်ဦးစီးအကောင်ဆောင်တစ်ဦးလာလေတဲ့အခါမှာတော့နိုင်ငံဆက်ဆံရေးကိစ္စမှာဆွေးနွေးရတဲ့ကိစ္စတွေမှာထူးခြားမှုတွေတစ်စုံတရာတော့ဟိုရှိမယ်လို့ကျွန်တော်မှန်းဆပါတယ်
။အထူးသဖြင့်ပထဝီအနေအထားအရအိန္ဒိယအတွက်မြန်မာနိုင်ငံရဲ့အရေးပါမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
နိုင်ငံရဲ့လုံခြုံရေးကဝယ်ဖို့အတွက်အဓိကကတော့ဒီပြည်နယ်ဒေသတို့မှာတရုတ်နိုင်ငံရှိတာအဲတရုတ်နိုင်ငံနဲ့အိန္ဒိယကြားမှာပမာနိုင်ငံကြားကံပြင်းနေတော့ပမာနိုင်ငံရဲ့ခရီးချာမှုကိုအိန္ဒိယကောင်းကောင်းသိတယ်သို့တော်လည်းပဲလွန်ခဲ့တဲ့နှစ်20လောက်အတွင်းမှာအိန္ဒိယကသူ့လုံခြင်တဲ့လောက်လုံခြုံရေးအကာအကွယ်ကိုပမာနိုင်ငံဆက်ဆိုးရစီရရအောင်မယူနိုင်ခဲ့ဘူးလို့ကျွန်တော်တော့မြင်နေခင်ဗျနောက်ဒုတိယတစ်ချက်ကတော့အိန္ဒိယနဲ့ဇက်ပမာနိုင်ငံနဲ့နေဇာမာအိန္ဒိယဆော့ကိုစန့်ကျင်နေတဲ့လက်နက်ကိုင်ဖွဲ့စည်းတဲ့ကိစ္စဟာဒီတက်မတော်ဆိုတဲ့လက်ထက်ကကွန်ပျူတာခဲ့တာဟာဒီဖြစ်တော့ဘယ်စီဝေးဒီဘယ်နိုင်ငံကောင်းဆောင်နေခီးအပြန်လောတော့သွားပမာနိုင်ငံဘက်ကတော့မရှိသေးပါဘူးစသဖြင့်တော့ပြောပြီးတော့လက်တွေ့ကတော့ရှိနေတော့ဒီကိစ္စလည်းပဲဒီခီးစဉ်မှာအိန္ဒိယဘက်ကဆွေးနွေးမယ်လို့မှန်းဆပါပါခင်ဗျ
ပေါ်ကြောင့်မှုကြီးမရောက်လာရဲ့အခုခီးစင်မတိုင်ခင်အိန္ဒိယကမြန်မာစစ်တပ်ကိုတရ၅မီလီမီတာအပေါ်စာအမြောက်တွေဒုံးကျည်တွေရိုင်ဖယ်တပ်တွေရေဒါတွေမော်တာအမြောက်တွေစစ်တုံးရွေပြောင်းနိုင်တဲ့တံတားတွေစစ်သွေးရေးပစ္စည်းတွေများကြီးမှန်ပြောင်းတွေစစ်စင်ရေးမှာအသုံးပြုနိုင်တဲ့ကွန်ပျူတာဆော့ဖ်ဝဲတွေလမ်းပေါက်တန်နေရာမှာအသုံးပြုတဲ့ဆောက်လုပ်ရေးပစ္စည်းတွေအပါအဝင်စစ်သည်မော်အသေးစား ပီတိုတွေရောင်းချဖို့လည်းသဘောတူထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယရဲ့ရန်ဘတ်ပါကစ္စတန်နိုင်ငံကနေစစ်တိုက်လေယာဉ်အမျိုးအစား JF 17ကိုမြန်မာကဝယ်ယူဖို့နှစ်နိုင်ငံသဘောတူညီလက်မှတ်ရေးထိုးထားပါတယ်။အလားတူစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အတွက်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအိန္ဒိယခီးစင်မတိုင်ခင်ရုရှားနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့သလိုပြီးခဲ့တဲ့လပိုင်းတွေကဂျာမနီနဲ့အော်စတီးရီးယားနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ရှင်။